အနာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ဆန့်ကျင်တော်လှန်မှုတွေနိုင်ငံတော်အရှိန်ကောင်းနေချိန်မှာပဲရှေ့ရှေ့မှာတော့စစ်ကောင်စီအတွက်ရောတစ်ဖက်က NUG အပါအဝင်တော်လှန်ရေးအဖွဲ့တွေအတွက်ပါစိန်ခေါ်အကဲဆတ်မှုတွေရှိတယ်လို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်စစ်အာဏာသိမ်းမှုအလွန်ပြည်တွင်းစစ်တိုက်ပွဲတွေအခြေအနေနဲ့ပတ်သက်ပြီးတော့အမေရိကန်အခြေစိုက် Stimson Center ကအွန်လိုင်းဆွေးနွေးပွဲအတွင်းအခုလိုထောက်ပြခဲ့တာပါမှတ်သင်ရထိုက်ကောင်းတို့တင်ပြထားပါတယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနောက်ပိုင်းဖြစ်လာတဲ့နိုင်ငံတော်ဝန်တိုက်ပွဲတွေအခြေအနေကိုဆွေးနွေးခဲ့ကြတဲ့ Stimson Center ဆွေးနွေးပွဲမှာတော့ Washington DC အခြေစိုက်အမျိုးသားကာကွယ်ရေးတက္ကသိုလ် National War College ရဲ့ပါမောက်ခ Zack Abuza နဲ့ဇူရစ်တက္ကသိုလ်ကအကြီးတန်းနှီးပြနဲ့သုတေသနမှုရှွနာလောင်းတို့ဥဆောင်ဆွေးနွေးပါတယ်။ဥဆောင်ဆွေးနွေးသူဒေါက်တာရှွနာလောင်းကတော့သူ့အနေနဲ့ဇူရစ်တက္ကသိုလ်နှီးပြတဲ့ဦးအနေနဲ့ကိုစားပြုဆွေးနွေးတာမဟုတ်ဘဲမြန်မာပြည်ပခန့်ဆိုင်ရာမြေပုံထုတ်လုပ်မှုမှာသုတေသနပါဝင်သူအနေနဲ့ဆွေးနွေးကြောင်းပြောပါတယ်။ပါမောက်ခဇက်အဘူဇာကတော့သူ့အနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနဒါမှမဟုတ်လဲ National War College ကိုကိုစားပြုဆွေးနွေးတာမဟုတ်ကြောင်းပြောပါတယ်။သူဟာမြမအရေးကျွမ်းကျင်သူမဟုတ်ပေမဲ့လည်းအရှိတောင်အရှဒေတာတွင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပုံကံတော်လှန်မှုဆိုင်ရာရန်ပုံငွေထောက်ပံ့မှုနဲ့ထောက်ပံ့ပို့ဆောင်ရေးနိုင်ငံရေးအရာလက်နက်ကိုင်ပုံကံမှုတွေကိုနှစ်ပေါင်း30ကျော်ကြာလေ့လာနေသူဖြစ်ကြောင်းပြောပါတယ်။လွတ်လပ်ရေးရပြီးနောက်ပိုင်းတိုက်ပွဲတွေမကြုံဘူးတဲ့နိုင်ငံအလဲပိုင်းမှာဗုဒ္ဓဘာသာဝင်ဗမာတွေအများစုဖြစ်ပြီးဗုဒ္ဓဘာသာမြန်မာနိုင်ငံတော်အဖြစ်ထိမ့်သိမ့်မယ်ဆိုတဲ့စစ်တပ်ကပြောဆိုနေတဲ့အထက်မှာဒီကြီးလန့်နေဗုဒ္ဓဘာသာဝင်ဗမာလူတို့ဟာတိတ်ပြီးအခရာချပေမဲ့လည်းအခုတော့စစ်တပ်နဲ့တိုက်ခိုက်နေတဲ့အကြောင်း IISS နိုင်ငံတကာမဟာဗျူဟာလေးလာရေးဌာနရဲ့မြန်မာပြည်ပခမြေပုံထုတ်လုပ်ရေးသုတေသနအဖွဲ့ဝင်ဒေါက်တာရှိုနာလောင်းကပြောပါတယ်
One tactic that the SEC has used in the drive
ဒီပရိပက္ခမှာစစ်ကောင်စီတုံးနေတဲ့စင်ကြီးဗျူဟာတစ်ခုကတော့တဘုံတွေခုံအောင်နေတဲ့လို့ထင်ရတဲ့နေရာတွေကိုအကွက်ချပြီးမိရှုံမှုပဲဖြစ်ပါတယ
်စစ်ကောင်စီကလက်နက်နဲ့ငွေကြေးထောက်ပံ့တဲ့ပြူစောထီပြည်သူစစ်တွေကစစ်ကောင်စီရဲ့တိုက်ခိုက်မှုတွေကိုအပြစ်ပေးနေတယ်လို့ဒေါက်တာရှွနာလောင်းကပြောပါတယ
် The SEC is fighting battles all over Myanmar
မြန်မာတိုင်းနိုင်ငံလုံးမှာစစ်ကောင်စီကတိုက်ခိုက်နေရပါတယ်ဒီကိစ္စကြောင့်ရောနောက်လက်ရှိမှာကြုံတွေ့နေရတဲ့လက်နက်ချမှုကြဆုံးမှုနဲ့လူသစ်စုဆောင်မှုအခက်အခဲတွေကြောင့်သူ့ရဲ့လှုပ်ဆောင်နှိုင်စွမ်းကိုအစွမ်းကုန်ကြိုးစားနေရတာပ
ါစစ်ကောင်စီခြေလျင်တပ်တွေဟာအင်အားထက်ဝက်လောက်နဲ့လှုပ်ရှားနေပုံရကြောင်းနဲ့ခြေကုံလက်ပန်းချနေပြီလို့ပါမောက်ခဇက်အဘူဇာကသုံးသပ်ပါတယ်
Any military will tell you that 3 to 4 months.
ဘယ်စတဲ့မဆို3-4လစတဲ့မြန်မာဆစ်စီလောက်ရတယ်ဆိုရင်တက်ခိုက်စွမ်းရည်ကိုပျက်စီးစေပါတယ်
။ဒါအပြင်စစ်ကောင်စီဘက်ကစစ်သားအသစ်တွေအတွက်ခန်းစားခွင့်တိုးမြင့်လာတာတွေကိုတွေ့ရကြောင်းလဲသူကထောက်ပြပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေတဦးချင်းတယောက်ချင်းလက်နက်ချတာမျိုးတွေ့ရပြီးမဲ့တဖွဲ့လုံးအနေနဲ့လက်နက်ချတာမျိုးအခုချိန်ထိမတွေ့ရသေးတာကိုလဲသူကထောက်ပြပါတယ်။တပ်ဖွဲ့လိုက်လက်နက်ချရေးဆိုတဲ့အချက်မှလည်းစစ်သားတွေရဲ့ပိုင်ဆိုင်မှုအလုံးကစစ်တပ်လုပ်ငန်းတွေဒါမှမဟုတ်လဲစစ်တပ်ပိုင်ဘန်တွေမှာရှိနေတဲ့အချက်နောက်မိုင်းတဲဖုန်းကိုသာသုံးရတာကြောင့်သူတို့ရဲ့ဖုန်းတွေကိုစောင့်ကြည့်နေတဲ့အချက်တွေကအရေးကြီးတယ်လို့လည်းထောက်ပြပါတယ်စစ်ကောင်စီတပ်ဖွဲ့တွေစိတ်သက်ကြဆင်းနေတဲ့အနေအထားမျိုးခေါင်းဆောင်မှုပိုင်းမှာစိတ်ပြတ်နေကြတဲ့အခြေအနေမျိုးကိုလည်းတွေ့ရကြောင်းပြောပါတယ်ဒါကြောင့်ရှေ့လျှောက်စစ်မြေပြင်မှာအပြောင်းလဲတချို့တွေ့လာရနိုင်တယ်လို့လဲသူကခန့်မှန်းပါတယ်။ဒါပေမဲ့လည်းဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အာတာချက်ဟာမဟာမိတ်ဖွဲ့စည်းမှုမိဖက်ဖြစ်တည်မှုတွေအပေါ်မှာတီးမိနေတယ်ဆိုတာကိုလည်းစစ်ကောင်စီကနားလည်သိရှိထားပြီးစစ်ကောင်စီဘက်ကဒီကိစ္စကိုအစွမ်းကုန်အထက်ကြိုးပမ်းနေတယ်လို့ပါမောက်ခဇက်အဘူဇာကပြောပါတယ်။
Just today, you have peace talks in Naypyidaw with different groups.
Maybe you're my poisey titi ne, nyanyan yin suni wale shi bi, tru ko sosa nan mo jiu sa ni ya ba de. Tacho ne ro aw myin mu ya ba lay me. Pripakat ka she cha la me ne ne chi cha la me so yin no, di le ne kai phwe ri ye thauk kan mu ri ko shin lin pye nai mo twe sit kaun si ma khwin lan ni ya daw ba lay me.
ကြာကာလအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံရေးရည်မှန်းချက်ကြောင့်လက်ရှိထောက်ခံမှုရရှိထားတာဖြစ်ပြီးအဓိကစိန်ခေါ်ချက်2ရက်ရှိတယ်လို့ပမောက်ခအဘူဇာကထောက်ပြပါတယ်။တိုင်းရင်းသားတော်လှန်ရေးအဖွဲ့တွေကိုကတိပြုထားတဲ့အတိုင်း NUG အနေနဲ့အခြေခံဥပဒေဆိုင်ရာမူပေါင်းတရက်ချမှတ်နိုင်မလားဆိုတာနဲ့ဒီအချက်ကိုလည်းအခုချိန်မှာစရမယ်လို့ပြောပါတယ်။ဒီအချက်ကအချိန်ဆွဲလို့မရတဲ့ကိစ္စဖြစ်တဲ့စစ်ပွဲအလွန်အစီအစဉ်တွေကိုအခုချိန်ကစရမယ်လို့လည်းသူကယူဆပါတယ်ဒုတိယအချက်ကိုလည်းသူကအခုလို့ပြောပါတယ်
The second thing is that the relationship right now between the NUG and the ERO, different ERO.
NUG နဲ့ NUG ကဖွဲ့စည်းရေးချက်ဆက်ဆံရေးကကောင်းနေပါတယ်။ဒါပေမဲ့လည်းဒီဖွဲ့တွေနဲ့ဗမာပြည်ကြီးစိုးတဲ့ NUG ကြားမှာအသိမြတ်မှုတွေနဲ့မယုံကြည်မှုတွေကလည်းရှိနေဆဲဖြစ်ပါတယ်။
NUG ကိုလက်နက်တပ်ဆင်ပေးရေးအလားအလာနဲ့ပတ်သက်ပြီးမြန်မာရေးကျွမ်းကျင်သူပမောက်ခဒေးဗစ်စတိုင်းဘတ်ကမေးမြန်းတာမှာတော့ NUG ဟာလုံလောက်တဲ့ထိန်းချုပ်ညွှန်ကြားနိုင်စွမ်းရှိပြီးအမေရိကန်အပါအဝင်နိုင်ငံတကာအနေနဲ့လက်နက်တပ်ဆင်ပေးတဲ့နယ်လို့သူ့အနေနဲ့ယူဆကြောင်းပမောက်ခဇက်အပူဇာကပြောပါတယ်။ဒါပေမဲ့လည်း NUG ကိုလက်နက်တပ်ဆင်ပေးတာမျိုးလက်တွေဖြစ်လာနိုင်ခြင်းမရှိဘူးလို့လည်းပမောက်ခအပူဇာကထပ်လောင်းပြောပါတယ်။စက်တင်ဘာလ29ရက်နေ့ကအမေရိကန်ပြည်ထောင်စု Stimson Center ကပြုလုပ်တဲ့ဆွေးနွေးပွဲမှာတော့အရှိအာရှအစီအစဉ်ရဲ့တွဲဖက်ညွှန်ကြားရေးမှူးနဲ့အကြီးတန်းပညာရှင်ယွန်းဆန်းကဆွေးနွေးပွဲမှာအစီအစဉ်မှုအဖြစ်ဆောင်ရွက်ခဲ့ပါတယ်ရှင်။